မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်မှုရှိလာတဲ့ဆိုပေမဲ့လုံလောက်မှုရှိဖို့ဆိုရင်အချိန်ယူဖို့လိုနေသေးတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်။သမရဟောင်းဦးတင်းစင်ကိုတေယောလောင်ပြောင်နဲ့ပုံရိပ်ကြရရေးသားခဲ့တယ်ဆိုတော့ကဗျာဆရာမောင်ဆောင်ခါကိုရှပီတာမြို့နယ်တရားရုံးကမနေ့အင်္ဂါနေ့ကအလုံးနဲ့ထောင်ဒဏ်6လချမှတ်ခဲ့တာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဗီကဆက်နွယ်ပြောဆိုသွားတာပါ။ဆက်သွယ်ရေးဥပဒေပုံမှား66ကာကြီးနဲ့ဆွေးချက်တင်ခံရတဲ့ကဗျာဆရာမောင်ဆောင်ခါကတော့ချုပ်ရဲ့ထုတ်နှုတ်ခံစားခွင့်ရှိတယ်လို့တရားသူကြီးကအမိန့်ချမှတ်ခဲ့တာကြောင့်ချုပ်ရဲ့နဲ့ပြန်လည်လွတ်မြောက်ခဲ့ပါတယ်။မောင်ဆောင်ခါပြန်လည်လွတ်မြောက်လာတယ်ဆိုပေမဲ့တရားရုံးကသူ့ကိုစီရင်ချက်ချလိုက်တာဟာအရင်ဥပဒေဟောင်းအပေါ်အခြေခံလှုပ်ဆောင်နေသလိုဖြစ်နေတဲ့အတွက်အမေရိကန်အစိုးရအနေနဲ့ဒီကိစ္စအပေါ်စိုးရိမ်မှုရှိပါသလားလို့အင်္ဂါနေ့ကအမေရိကန်နိုင်ငံသားရေးဌာနမှပုံမှန်ကျင်းပတဲ့ပြည်ထောင်စုရှင်းလင်းပွဲအတွင်းသတင်းတောက်တွေကမေးမြန်းခဲ့တာဖြစ်ပါတယ်။မစ္စတာဂျွန်ကာဗီကအခုလိုပြန်လည်ဖြေကြားခဲ့ပါတယ
်။ New government in Burma has stated its commitment to improving respect for freedom of expression. We remain committed to supporting it to make further progress on this as well as other human rights issues.
လူ့လွှတ်ပြောဆိုခွင့်နဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့တိုးတက်ကောင်းမွန်အောင်လှုပ်ဆောင်မယ်လို့တန်ဋိဌာန်ချထားကြောင်းပြောကြားခဲ့ပြီးဖြစ်ပါတယ်။ဒီကိစ္စနဲ့တခြားလူခွင့်ရေးဆိုင်ရာကိစ္စရပ်တွေတိုးတက်ကောင်းမွန်လာအောင်ကျွန်တော်တို့ဘက်ကလည်းကူညီထောက်ပံ့ပေးသွားဖို့တန်ဋိဌာန်ချထားပါတယ်။နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာလည်းဗီယက်နမ်နိုင်ငံမှာမနေ့ကပြောတဲ့အထက်မှာမြန်မာနဲ့ကျူးဘားနိုင်ငံတွေမှာလူအခွင့်အရေးတိုးတက်မှုရှိတာတွေကိုတွေ့ရတယ်ဆိုတာကိုထည့်ပြောသွားပါတယ်။လုံလောက်တဲ့တိုးတက်မှုကိုကျွန်တော်တို့တွေ့မြင်ရပြီလားဆိုရင်တော့လုံးဝမတွေ့ရသေးပါဘူး။ဒါဟာအချိန်ယူလှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်ဆိုတာကျွန်တော်တို့နားလည်ပါတယ်။အာမန်ပြည့်ဝတဲ့ဒီမိုကရေစီစနစ်ပေါ်ပေါက်လာဖို့အတွက်လူခွင့်ရေးမြင့်တင်ပေးဖို့လိုသလိုအခြေခံလွတ်လပ်ခွင့်တွေကိုလည်းအပြည့်အဝရရှိဖို့လိုအပ်ပါတယ်
။အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီပြောကြားသွားတာဖြစ်ပါတယ်ခင်ဗျာ။